ဩစတြေးလျနိုင်ငံသား၏ဝန်ကြီးခီးစင်နဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ကနေကိုချိုချိုသိန်းသတင်းပို့ခဲ့တာပါရှင်။အခုတော့ဥရောပဘက်ကိုသွားဖို့ရှိတဲ့မြန်မာသမ္မတရဲ့ခီးစင်နဲ့ပတ်သက်ပြီးတင်ပြပါအောင်မယ်။ရှေ့သတင်းပတ်ထဲဗြိတိန်နဲ့ပြင်သစ်နိုင်ငံ၏စီကိုသွားဖို့ရှိတဲ့မြန်မာသမ္မတဦးသိန်းစိန်ရဲ့ခီးစင်ဟာစီးပွားရေးနဲ့ယင်းနှိမ့်မြုပ်နှံမှုဆိုင်ရာကိစ္စတွေကိုအဓိကရည်ရွယ်တိုက်တွန်းဖို့ဖြစ်နိုင်တယ်လို့ဥရောပနိုင်ငံတွေအနေနဲ့မြန်မာနိုင်ငံကိုအကူအညီတွေတွန်းပြပေးဖို့ကိစ္စကိုလည်းဆွေးနွေးနိုင်တယ်လို့ဥရောပခြေဆိုင်မြန်မာရေးသုံးသပ်သူတချို့ကပြောပါတယ်။ဥရောပရောက်မြန်မာရေးလှုပ်ရှားသူတွေကတော့သမရဦးသိန်းစိန်ရဲ့ခီးစဉ်ကိုကန့်ကွက်ဖို့ပြင်ဆင်နေကြပါတယ်။ဒီအကြောင်းဆက်သွယ်စုံစမ်းထားတဲ့မက်ခင်ဖြူထွေးကဆက်ပြောပြမှာပါရှင်
။ဥရောပမှာရေးပါတဲ့နိုင်ငံကြီးတစ်ခုဖြစ်တဲ့ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကိုမြန်မာသမ္မတဦးသိန်းစိန်ရှေ့သတင်းပတ်ထဲမှာတွားရောက်ဖို့ရှိနေတာဖြစ်ပါတယ်။သမ္မတဦးသိန်းစိန်အနေနဲ့ဥရောပကိုဒုတိယအကြိမ်တွားရောက်မဲ့ဒီခီးစဉ်အတွင်းမြန်မာနိုင်ငံအတွင်းဥရောပနိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုတွေကိုအားပေးတိုက်တွန်းနိုင်ဖို့အတွက်အဓိကလာရောက်တာဖြစ်နိုင်တယ်လို့မြန်မာအပေါ်အကူအညီပေးရေးကိစ္စတွေကိုလည်းဆွေးနွေးနိုင်တယ်လို့မြန်မာအရေးကိုဥရောပမှာနှစ်ပေါင်းများစွာလှုပ်ရှားဆောင်ရွက်နေတဲ့ဦးနွေအောင်ကသုံးသပ်ပါတယ်
။ဒီဘဝရေးကိစ္စပဲအများဆုံးဖြစ်မှာပါဒါပါပဲနော်သူအနေနဲ့ကအထူးဖြင့်တော့ UK ကယင်းနီမြုံနာမဲ့ပုံကိုယ်ရေးဒီလူတွေနဲ့တွေ့မယ်ပြင်သစ်ကယင်းနီမြုံနာမဲ့ပုံကိုယ်ရေးနဲ့တွေ့မယ်ပြုမယ်နော်ပြင်သစ်ကဟိုအင်္ဂလန်ကကဥသိမ်းစိန်အစိုးရကိုတော်တော်လေးဖေဗာပြီးတဲ့နိုင်ငံကြီးဖြစ်တာ哦ဖြစ်တော့ဒီကိစ္စကိုသူကလည်းဒီအခွင့်အောင်းကိုယူပြီးတော့နော်ဒီနိုင်ငံတွေကိုလာရောက်လည်ပတ်မှာဖြစ်တယ်အထူးဖြစ်တော့ဒီနိုင်ငံတွေကနေပြီးတော့မြန်မာနိုင်ငံအတွက်ပတ်စံမလောက်ရမလဲဆိုတော့ပုံတရာမျိုးနဲ့ပဲသူကလာတွေ့မှာဖြစ်ပါတယ်နော
်ဥရောပနိုင်ငံတွေအနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံကြီးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုသတိထားစောင့်ကြည့်နေတဲ့ကာလမှာသမ္မတဦးသိန်းစိန်အနေနဲ့လက်ရှိပြုပြင်ပြောင်းလဲရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဥရောပနိုင်ငံတွေရဲ့ယုံကြည်လက်ခံမှုပိုမိုရရှိဖို့အတွက်အခုလိုကိုယ်တိုင်လာရောက်ဖြောင်းပြတာဖြစ်နိုင်တယ်လို့လည်းဦးနွေအောင်ကသုံးသပ်ပါတယ်
။ဟောဒီနိုင်ငံတွေကတော့သူတို့ကတော့မြန်မာပြည်သက်ဝင်မယ်စီးပွားရေးဒီဘာတွေလုပ်မယ်ပြောတာပြောနေတယ်ဒါပေမဲ့စိတ်မချတဲ့ပုံစံရှိတာ哦။ဒါကြောင့်မလို့ဦးသိန်းစိန်ကဒီနိုင်ငံတွေကိုလာပြီးတော့ဖြောင်းပြမယ်ပုံစံမျိုးရှိတာသူတို့ရှိမှဥပဒေတွေပြုပြင်ထားတာတွေရှိပါတယ်เนาะ investment story ပါလေရှိပါတယ်ဒါတွေကိုစိတ်ချပါနောက်ပြီးတော့သူတို့အနေနဲ့လည်းနောက်ပြန်သွားဖို့ရွယ်ချက်မရှိပါဘူးစသဖြင့်ဒီဟာတွေကိုဖြောင်းပြပြီးတော့ဒီနိုင်ငံတွေကိုပြောဖို့သူရှင်းပြမယ်ပြုပြင်ဆိုတော့သူအစိုးရအတွက်ကတော့ဒီဥစားကအကျိုးဖြစ်ထွန်းမှုရှိမှာပါ
ဥရောပမှာမြန်မာရေးလှုပ်ရှားဆောင်ရွက်နေကြတဲ့သူတွေကတော့သမရဦးသိန်းစိန်ရဲ့အခုဥရောပခီးစဉ်ကိုကန့်ကွက်ဖို့ပြင်ဆင်နေကြတယ်လို့လည်းဦးနွေအောင်ကပြောပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေနဲ့ရေးချယ်ရေးလုပ်ငန်းစဉ်တွေဖော်ဆောင်နေတယ်လို့မြန်မာအစိုးရကပြောနေပေမဲ့လို့လက်တွေ့မှာတော့တိုင်းရင်းသားဒေသတွေမှာတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေစေဖြစ်တယ်လို့လူခွင့်ရေးချိုးဖောက်မှုတွေဟာလည်းကြဲကြဲပြက်ပြက်ဆက်လက်ဖြစ်ပွားနေတော့မယ်လို့လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ထောက်ပြနေကြတာဖြစ်ပါတယ်။သမရဦးသိန်းစိန်ဟာပြီးခဲ့တဲ့ဖေဖော်ဝါရီနဲ့မတ်လတွေအတွင်းနော်ဝေး၊ဖင်လန်၊ဩစတြီးယား၊ဘယ်လ်ဂျီယံနဲ့အီတလီနိုင်ငံတွေကိုလည်းသွားရောက်ခဲ့ပြီးတော့ဥရောပနိုင်ငံတွေကခေါင်းဆောင်တွေ EU ဥရောပသမဂ္ဂအကြီးအကဲတွေနဲ့တွေ့ဆုံခဲ့တယ်လို့ EU ရဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်အရေးယူမှုအားလုံးရုပ်သိမ်းပေးဖို့ကိစ္စတွေကိုတောင်းဆိုခဲ့တာဖြစ်ပါတယ်။သမရဦးသိန်းစိန်ရဲ့ဥရောပ၅နိုင်ငံခီးစဉ်အပြီးပြီးခဲ့တဲ့ဧပြီလထဲမှာပဲ EU ကလည်းလက်နက်တင်မှုရောင်းချခွင့်ကလွဲလို့ကျန်တဲ့မြန်မာပေါ်မှာချမှတ်ထားတဲ့ပိတ်ဆို့ရေးယူတံခတ်မှုတွေကိုအပြည့်ပိုင်ရုပ်သိမ်းပေးခဲ့တာဖြစ်ပါတယ်။သမ္မတဦးသိန်းစိန်ဟာပြီးတဲ့ဝန်ကြီးချုပ်ဒေးဗစ်ကမ်မရွန်နဲ့ပြင်သစ်သမ္မတဖရန်စွာအိုလွန်ဒိုရဲ့ဖိတ်ကြားမှုနဲ့ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကိုမကြခင်မှာတွားရောက်ဖို့ရှိတဲ့အကြောင်းမြန်မာအစိုးရသတင်းစာမှာဖော်ပြထားပေမဲ့အချိန်အတိကျကိုတော့ပြောမထားပါဘူး။ဘာသာပို့စတင်းစာမှာတော့သမရဦးသိန်းစိန်ဟာဇူလိုင်လ14ရက်နေ့ကနေ17ရက်နေ့အထိဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကိုတွားရောက်ဖို့ရှိတဲ့အကြောင်းသမရပြောခွင့်ရသူကိုကိုးကားပြီးတော့ဖော်ပြထားပါတယ်။သမရဦးသိန်းစိန်ရဲ့ဗြိတိန်ခီးစင်နဲ့ပတ်သက်လို့အသေးစိတ်အချက်အလက်သိရဖို့ဗြိတိန်နိုင်ငံသားရဲ့ရုံးကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လို့လုံးလုံးဆယ်သူတို့အနေနဲ့သတင်းမထုတ်ပြန်နိုင်သေးတဲ့အကြောင်းပြောဆိုခဲ့ပါတယ်ရှင်။